မင်္ဂလာပါရန်ကုန်တက္ကသိုလ်ရာပြည့်အကျိုးအစီအစဉ်တွေကအားရစရာကောင်းလာပါတယ်ကိုဌာနသုဌာနဌာနတိုင်းတို့လိုကအစီအစဉ်အမျိုးမျိုးနဲ့ကျင်းပနေတာကြားနေသိနေရပါတယ်နိုဝင်ဘာ20ရက်ကတော့ဝိဇာခမ်းမမှာကမ္ဘာလုံးဆိုင်ရာဒသမိကပညာနေ့ကျင်းပသွားပါတယ်ပြဆက်ခင်းကျင်းပြတာကတစ်မျိုးစာပေဟောပြောပွဲကတစ်ဖုံးနဲ့တေးတက်စိတ်ဝင်စားမှုရလိုက်တဲ့ပွဲပါတော်တက်ရှင်တဦးကျေးဇူးကြောင့်အဲ့ဒီပွဲကအသံဖိုင်တစ်ချို့ရပါတယ်ဒီပွဲကိုစိတ်ဝင်စားကြစို့ပွဲရဲ့ဗရဏအဘောကတမျိုးတပါတာဖြစ်နေတာကိုကိုတက်ကသူကျောင်းသူဘဝငယ်တုန်းရွယ်တုန်းကလည်းအခုလိုဟောပြောပွဲတွေဖျော်ဖြေပွဲတွေရှိနေတာပါပဲဒါပေမဲ့ပွဲရဲ့ဗရဏအဘောအင်္ဂလိပ်လိုတော့ themes ကိုဖော်ပြတဲ့အလေးထားမရှိခဲ့ပါဘူးအခုတော့နိုင်ငံတကာအစည်းအဝေးတွေပွဲလမ်းအခမ်းအနားတွေနဲ့ရင်းနှီးကျွမ်းဝင်လာကြလို့ထင်ပါရဲ့ပွဲတစ်ပွဲကျင်းပပြီးဆိုပွဲရဲ့ဗရဏအဘောဆိုတာကိုမဖြစ်မနေဖော်ပြတတ်နေကြပါပြီအခုပွဲရဲ့ဗရဏအဘောကအကျမ်းမဖက်မှုနဲ့ငင်းချမ်းရေးရင်ကျင်းမှုတဲ့ကိုနိုင်ငံထဲမှာနှစ်ပေါင်းများစွာကအမြင့်တွေပြီးခိုင်မာနေတဲ့အကျမ်းဖက်မှုတစ်ဆက်ထဲမှာပဲနှစ်ပေါင်းများစွာဆုံးဆုံးမြုပ်နေတဲ့ငင်းချမ်းရေးဒီပွဲကငင်းချမ်းတဲ့ကာလတစ်ခုကိုရောက်ဖို့လမ်းရှာတဲ့သဘောဆောင်နေလို့ထူးခြားတယ်ဆိုရတာပါအကျမ်းမဖက်ရေးငင်းချမ်းရေးအကြောင်းတက္ကသိုလ်ပရဝန်ထဲမှာအတန်တိတ်နေတာကကြားပြီးပဲလေဒီလိုအဘော်ဒီလိုဥတီချက်ရှိထားတော့ဖော်တဲ့ပြောတဲ့စာရေးဆရာများကဥတီချက်နဲ့ညီတဲ့စကားတွေဆိုသွားကြတာကြားရပါတယ်။ဟောပြောသူတူဖြစ်တဲ့ကြားဆရာမမတ်ဤရဲ့ဟောပြောချက်အကြောင်းအရာကသွေးနဲ့ရေးတဲ့စာသွေးနဲ့ရေးတဲ့ကြားရဲ့နှလုံးသွေးအရင်ပြုပြီးရေးရတဲ့စာဖွဲ့ရတဲ့ကြားတွေကိုတာတကဆောင်ပြီးဟောပြောသွားပါတည်း။ကိုယုံကြည်မှုကိုအကြောင်းပြုပြီးတော်ရဲတောင်ထဲမှာခိုးအောင်လှုပ်ရှားခဲ့တဲ့အထိဘဝနာခဲ့ဘူးတဲ့ကဗျာဆရာမတူရဲ့ကိုရိဇလန်းဆုံမှာသားကအစိုးရစစ်သားဆိုတော့သားနဲ့အမိထိတ်တိုက်ရင်ဆိုင်ဖို့လက်တကန်းအလိုအထိဖြစ်သွားတာတွေရှိခဲ့ပါတည်းစစ်ကြောင့်ကြုံခဲ့ရတဲ့အနေထားယုံတွေကိုသူ့ကဗျာထဲမှာဘလို့တီးဖွဲ့ဖြစ်တယ်ဆိုတာကဗျာတွေရွတ်ဆိုဟောပြောသွားပါတယ်ဟောပြောပွဲအတန်ဖိုင်ကိုကြားခွင့်ရတဲ့အတွေ့ပြည့်တက်ရဲ့စိတ်ကိုလှုပ်ခါနိုင်မဲ့ဟောပြောချက်ရဖြစ်တယ်ဆိုတာတန်တရားမရှိပါဘူး။နောက်စာရေးဆရာမဂျူးအလှည့်ရောက်ပြန်တော့လေဥတီချက်နဲ့တညီတဲပါပဲ။အကျန်းဖက်မှုမငိမ့်ချမ်းမှုရဲ့တစိ့တစ်ပိုင်းတရေခံကိုဆရာမကရှာပြသွားပါတယ်။အဲ့ဒါကစာဖက်ဖို့တက်ွက်ကြတာပါပဲ။စာဖက်ပြန်တော့လေစာဖက်ပုံဖက်နည်းမှာလိုအပ်ချက်ကလေးတွေရှိနေပါတယ်။ဒီတော့စာကိုဖက်တဲ့ဖက်ချင်စိတ်ပေါက်လာအောင်ဘလို့စာဖက်ရင်ကောင်းမလဲ။ဆရာမဖက်ထားတဲ့ပညာရက်စာတွေကအစိုးအမိတ်တချို့ကိုဆရာမကလက်စင်ကန်းသွားပါတယ်ပြိတက်ရဲ့စဉ်းစားဉဏ်ကိုလှုပ်ဆော်သွားနိုင်တဲ့ဟောပြောချက်တည်းရလို့ယူဆပါတယ်ဆရာမကြီးနှစ်ဦးလုံးရဲ့ဟောပြောချက်တွေဟာပွဲလာပြိတက်ရဲ့ရင်ထဲကိုရောဉဏ်ထဲကိုပါထိထိရှာရှာရောက်သွားမှပေးကြပါတယ်ဆရာမနှစ်ဦးလုံးကပြိတက်ရှိတဲ့တိုင်းပြည်ပြည်သည့်ဆရာမကြီးတွေပဲလေစာရေးတဲ့အခါလဲကိုစာကိုပြည့်တက်ရင်လည်းရောက်အောင်အားထုတ်ရတဲ့အကျင့်ကအခိုင်အမာရှိပြီးသားဆိုတော့ပြောရဟောတဲ့အခါလဲဟောတတ်ပြောတတ်နေတော့တာပေါ့တနည်းပြောရရင်ပြည့်တက်ကိုစွမ်းဆောင်နိုင်တဲ့စွမ်းအားကအလိုလိုကိုထက်နေတော့တာပေါ့အတန်ဖိုင်တွေနားထောင်ရင်ဆရာမကြီးတွေရဲ့အပြောအဟောတတ်ကိုစဉ်းစားမိတဲ့အခါဒသနိကပညာနဲ့အပြောအဆိုအရေးအသားအဆက်အဆက်ကိုတွေးမိသွားပြန်ပါလေကိုဖမ်းမိမှတ်မိသလောက်အစီရင်ခံရရင်ကမ္ဘာဒသနိကပညာရှင်ကြီးတွေပေါ်ထွန်းလာတာကအပြောအဆိုအရေးအသွေးထက်မြက်ရေးအကြောင်းပြုလာတာကိုဟိုးဘီစီလေးရာလောက်ကစစ်စလီမှမင်းဆိုမင်းညစ်တွေတဆက်ခန်းသိမ်းသွားတဲ့အခါပေါ်မင်းဆိုမင်းညစ်တွေသာဆက်ခန်းသိမ်းသွားတယ်လူအဖွဲ့အစည်းမှပြဿနာပရဘွားအမွေထားပစ်ခဲ့ပါတည်းအထူးသဖြင့်ကမြေယာပြဿနာမင်းဆိုမင်းညစ်တွေလက်ထက်မှာမင်းကပ်မင်းမြောင်တွေကိုမြေတွေမတော်မတရားချိမြင့်ခဲ့တာကိုမင်းဆိုမင်းညစ်တွေခိတ်ကုန်တာနဲ့ပြည်သူတွေကကိုမြေကိုရာပြန်ရဖို့လွတ်လွတ်လပ်လပ်အားထုတ်ပါတဲ့အဲ့ဒီလိုအားထုတ်တဲ့အခါကျအရင်မင်းတွေလက်ထက်စရေးမရှိအေးမရှိထင်တိုင်းလုပ်ခဲ့တာဆိုတော့သူပိုင်ကိုပိုင်မြေအငင်းပွားမှုတွေကဒင်းကြံပေါ်မြေပြန်ရဖို့အရေးကိုမြေရာပိုင်ဆိုင်ကြောင်းမြေရှင်ရာရှင်ကိုယ်တိုင်ရှောက်လေးကြရပါတဲ့ရှောက်လေးတဲ့အခါစနစ်တကျပြောတတ်ဆိုတတ်တာတကပြတ်တတ်တဲ့အမှုတွေကအနံ့ရကြပါတဲ့ဒီတော့စကားပြောနည်းရှောက်လေနည်းလမ်းညွန်တွေစပေါ်လာတယ်လို့ဆိုပါတယ်ပလေတိုတို့အရစ်စတိုတယ်တို့လက်ထက်ကြပိုပိုအသားကျလာပါတဲ့ မြန်မာစာတင်ကြားရေးမှာအလင်္ကာကျမ်းတွေအရေးပါတယ်လို့အဲ့ဒီစကားပြောကျမ်းတွေကအလင်္ကာတွေဟာလေစကားအတက်စာအတက်အတွေ့စူးစောက်တစားပလာတွေပါပဲမြန်မာမှာဥပမာတို့ယူပကတို့ကိုအရေးပါတယ်လို့သဘောထားတယ်လို့သူတို့အတက်ပညာကျမ်းတွေထဲမှာဥပမာတို့ယူပကတို့အရေးပါတာပါပဲမြန်မာအလင်္ကာကျမ်းတွေနဲ့တူရာတွေရှိတယ်လို့မတူကွဲပြားတာတွေရှိပါတယ်တူရာချင်းရှင်ကြည့်သုံးသပ်ပြီးမတူရာတွေကိုကိုယ့်မြန်မာစာတင်ကြားရေးမှာဖြည့်ဆွတ်ပေးနိုင်ရင်ဘလောက်ကောင်းနိုင်လိမ့်မလဲကောင်းလို့လဲပဲမြန်မာစာလောကရဲ့ဦးဆောင်ပညာရှင်နှစ်ပါးဖြစ်ကြတဲ့ဆရာကြီးစောကြည်နဲ့ဆရာကြီးမင်းတုဝန်တို့အဲ့ဒီသဘောအတိုင်းအားထုတ်ခဲ့တာကိုမြန်မာစာစိတ်ဝင်တစားရှိသူတွေသိကြပြီးသားပါဆရာကြီးနှစ်ပါးမြန်မာစာသင်ကြားရေးတာဝန်ယူနေစဉ်ကာလကအတိတ်သရဝုတ်တီတို့ဝင်းကဝုတ်တီတို့လိုအလင်္ကာသင်ကြားရေးတွေပြန်ဖော်ထုတ်ပေးခဲ့တာပဲတန်တူကအလင်္ကာဆိုပြီးတော့မြန်မာမှုပြုပေးခဲ့တာပဲဒသနိကပညာနည်းမှာဟောပြောသွားတဲ့ဆရာမကြီးတွေလောက်မဟုတ်တော့အတော်အတန်ဆွဆွေးဆောင်ဆောင်ပြောတတ်ရေးတတ်ဖို့ဆိုရင်တော့စာသင်ခန်းတွေမှာအလင်္ကာအတတ်ပညာဖြည့်ဆည်းပေးဖို့လိုမယ်ယူဆကြောင်းပါစာပေမြင့်ပြီးလူမျိုးတင်ပါစေ